ဆိုမာလီယာနိုင်ငံမှာတဲကန္နာရကျိုင်းကောင်တွေတဟုန်တို့ထိုးများလာပြီးပြန့်နှံ့လာတာကြောင့်အစိုးရကနိုင်ငံတော်အရေးပေါ်အခြေအနေစနေနေ့ကကြေညာခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအုံခဲပြန်တန်းနေတဲ့ကျိုင်းကောင်အုပ်ကြီးကစိုက်ပျိုးမြေနဲ့စကြံမြေဧကပေါင်း2000ခွဲလောက်ကိုဖျက်ဆီးခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဣဒိတ်ကပြောပါတယ်နောက်အခုလာမယ့်တထုပ်ကတော့ဒီကျိုင်းကောင်တွေကနေပြီးတော့ဖျက်ဆီးမှုကြုံရလိမ့်မယ်လို့သူကသတိပေးပါတယ်။ကျိုင်းကောင်တွေဟာပင်လယ်ကွေးဒေသကနေလာတာဖြစ်တယ်လို့သူကပြောပါတယ်။